မွန်တိုင်းရင်းသားပါတီဖြစ်တဲ့မွန်ဒီသားလုံးဆိုင်ရာဒီမိုကရေစီပါတီနဲ့မွန်မျိုးသားပါတီနှစ်ခုကပေါင်းစည်းရေးလုပ်ဖို့အတွက်ကြိုးစားလာတာဟာ6နှစ်နီးပါးရှိလာပြီဖြစ်ပါတယ်။ဒီချိန်မှာတော့မွန်ပါတီတက်ရွှေ့လာဖို့ပါတီနှစ်ခုကကြားကမပါပဲပေါင်းစည်းရေးလုပ်နေတာဟာလက်ရှိအချိန်မှာ90ရာခိုင်နှုန်းကျော်နှိမ့်ဆက်နေပြီလို့နှစ်ဖက်ကောင်းဆောင်တွေကပြောပါတယ်။ပါတီအစ်စ်ကိုနာမည်ပေးဖို့အတွက်လည်းမွန်လူထုနဲ့တန်ကားတော်တွေကိုအကြံပြုဖို့ဖိတ်ခေါ်ထားပြီးလာမယ့်21ရက်နေ့မှာပါတီကောင်းဆောင်ပိုင်းရွေးချယ်နိုင်ဖို့အပါအဝင်လာမယ့်6လပိုင်းမှာပါတီစစ်မှတ်ဖို့တင်နိုင်မယ်လို့မွန်မျိုးသားပါတီအတွင်းရင်မူနိုင်လည်ဤဓမ္မကပြောပါတယ်
။တော်တော်21ရက်နေ့ပါတီတော်ဒီပုဂ္ဂိုလ်ရဲ့ညီစည်းပြည်ကြီးလေပါတီရဲ့အပြည်ကြီးလေအဲ့ဒါပြည်ကြီးကြီးရေကျွန်တော်တို့ပေါင်းစည်းဆန္ဒပြုလုပ်တယ်။အဲ့ဒါပေါင်းစည်းဆန္ဒလုပ်ကြည့်ရမယ်ကျွန်တော်တို့သက်ပုံတေကိစ္စကိုဆက်တိုက်လုပ်သွားပါမယ်။အဲ့တော့စစ်လပိုင်းလောက်ဆိုတော့သက်ပုံတေကိစ္စစပြီးဒီလုံတိုင်းတော့လည်းတင်တယ
်။ပါတီနှစ်ခုပူးပေါင်းဆောင်ရွက်တဲ့အခြေအနေကိုအားမရတာကြောင့်မွန်နိုင်ငံရေးအင်အားစုတွေ၊မွန်ရဟန်းတန်ဃာတော်တွေ၊မွန်လူငယ်တွေ၊စာပြင်ရင်ကျင်းမှုအဖွဲ့တွေကမွန်နိုင်ငံရေးညီလာခံနှစ်ကြိမ်ပြုလုပ်ပြီးမွန်အမျိုးသားကုစားပြုပါတီဖြစ်ရောက်ရေးအဖွဲ့ကိုဖွဲ့စည်းခဲ့ပါတယ်။လက်ရှိအချိန်မှာမွန်အမျိုးသားတွေကုစားပြုပါတီဖြစ်လာဖို့ဆိုရင်မွန်နိုင်ငံရေးပါတီနှစ်ခုအပြင်မွန်အမျိုးသားကုစားပြုပါတီဖြစ်ရောက်ရေးအဖွဲ့ဆိုပြီးသုံးခုညှိနှိုင်းရမယ့်အခြေအနေဖြစ်ပါတယ်။အားလုံးပါဝင်ရေးအတွက်မွန်နှစ်ပါတီပေါင်းစည်းရေးအဖွဲ့ကနေမွန်နိုင်ငံရေးအင်အားစုတွေနဲ့တွဲဆောင်ဆွေးနွေးသွားမယ်လို့မွန်ဒီသားလုံးဆိုင်ရာဒီမိုကရေစီပါတီအတွင်းရေးမှူးနိုင်စံတင်ကပြောပါတယ်
။ဒီဘက်ရာစုကိုတော်တော်ဖိတ်ခေါ်ထားတယ်လေ။တော်တော်ဆွေးနွေးမယ်သူတို့သဘောထားကိုရယူမယ်။ဒီမှာကျွန်တော်ပြန်ထိုင်လို့ရအောင်ပေါ့။တကယ်ကျွန်တော်ဆုံးဖြတ်လို့မရဘူး။ဆောက်ရနေမှာတွေးပြီးတော့အဖြစ်ဆိုတော့ဆွဲလာတာပေါ့။သူတို့ဘယ်လိုပုံစံဝယ်လာနိုင်မလဲပေါ့နော်။ဒါအော်ယူစစ်ဆိုတာအလုပ်ပဝင်လာရတာဖြစ်ပါလေနော်
။မွန်ပြည်နယ်မှာ2010ရွေးကောက်ပွဲမှာမွန်ဒီသားလုံးဆိုင်ရာဒီမိုကရေစီပါတီကနေရာအတော်များများအနိုင်ရခဲ့ပြီးမြဲ2015ရွေးကောက်ပွဲမှာမွန်မျိုးသားပါတီက3နေရာနဲ့မွန်ဒီသားလုံးဆိုင်ရာဒီမိုကရေစီပါတီက1နေရာသာအနိုင်ရရှိခဲ့ပါတယ်။ဒီလို2015မှာမွန်နိုင်ငံရေးပါတီတွေအနိုင်မရတာဟာမွန်ကိုစားပြုပါတီတစ်ခုတည်းမဟုတ်ပဲနှစ်ပါတီဖြစ်နေတာကြောင့်မဲတွေကွဲပြီးရှုံ့နှိမ့်တာလည်းဖြစ်နိုင်ပါတယ်။မွန်ပြည်သူတွေကတပါတီတည်းဖြစ်ဖို့လူလားကြပါတယ်။မွန်ပြည်သူတွေမွန်လူငယ်တွေမွန်တန်ဃာတော်တွေပါတဲ့ညီလာခံကဖွဲ့ပြီးလိုက်တဲ့မွန်မျိုးသားကိုစားပြုပါတီဖြစ်မြောက်ရေးအဖွဲ့ဟာအခုဆိုဖွဲ့စည်းပုံတွေအတည်ပြုထားပြီးရွေးကောက်ပွဲကော်မရှင်မှာပါတီမှတ်ပုံတင်ဖို့ပြင်ဆင်နေပါပြီ။ပါတီတက်ထောင်ဖို့ပြင်ဆင်နေတာဖြစ်ပါတယ်။ဒီလိုပြင်ဆင်နေချိန်မှာမွန်ပါတီနှစ်ပါတီကပေါင်းမယ်ဆိုပြီးဖြစ်လာတာပါမွန်နှစ်ပါတီကနေတွဲဆောင်မှုကမ်းလှမ်းထားတာကြောင့်မွန်အမျိုးသားကုစားပြုပါတီဖြစ်မြောက်ရေးအဖွဲ့ကကိုယ်စီလေလွတ်တွဲဆောင်သွားဖို့ရှိတယ်လို့သိရပါဗျ။တွဲဆောင်ဘွယ်ရလဒ်ကိုကြည့်ပြီးပါတီမှတ်ပုံတင်မှုကိုဆုံးဖြတ်သွားမယ်လို့မွန်အမျိုးသားကုစားပြုပါတီဖြစ်မြောက်ရေးအဖွဲ့တိုးရေးဆိုခွင့်ရှိသူဒေါက်တာအောင်နိုင်ဦးကပြောပါတယ်
။သုံးဖွဲ့စလုံးပေါင်းပြီးသူတို့သွားမယ်ဆိုရင်ကျွန်တော်ကလက်ခံတယ်လို့သုံးဖွဲ့စလုံးတွဲဆောင်ဆွေးနွေးမှုအဆင်ပြေတယ်ဆိုရင်ကျွန်တော်တို့ဟိုဘက်ကကိစ္စအောင်ကျွန်တော်တို့ကသမလတော့ပေါ့အကဲတုံးဖွဲ့စလုံးပေါင်းပြီးတော့တစ်ခုဖြစ်သွားရင်လည်းဒါစီမွန်ကိုစားပြုတစ်ခုပဲပေါ်လာတဲ့ပါတီပေါ့နော်မွန်ကိုစားပြုပါတီရဲ့လို့ကျွန်တော်တို့ကအတိအမှတ်ပြုလို့ရသွားတာပေါ့
မွန်မျိုးသားကိုစားပြုပါတီဖြစ်မြောက်ရေးအဖွဲ့ကလာမယ့်ဇူလိုင်လ9ရက်နေ့မှာရွေးကောက်ပွဲကော်မရှင်မှာမှတ်ပုံတင်ဖို့ပြင်ဆင်နေတာဖြစ်ပြီးလက်ရှိတွဲဆောင်ပွဲအပြီးရလဒ်ကိုကြည့်ပြီးဆက်လက်ဆောင်ရွက်သွားမယ်လို့ဆိုပါတယ်မွန်နိုင်ငံရေးသမားတွေပါတီတစ်ခုထဲမှာပူးပေါင်းလုပ်ဖို့ပြောလင့်ထားတယ်လို့မွန်ယူဖိုရန်အကြံပေးငိုင်းတိုက်ရာမန်ကပြောပါတယ်
။ဟိုကျွန်တော်တို့မျောလင့်တယ်ဆိုတာကအကြွေရင်ဒီနှစ်ပါတီကနေမွန်ကိုသာပြုပါတီနဲ့မော်တွေ့လို့ရှိရတော့အဓိကကျွန်တော်တို့ဖွင့်ဖြစ်ချင်တာကဒီနိုင်ငံရေးသမားတွေအားလုံးပေါ့နော်ပါတီတစ်ခုထဲမှာအဲထဲကိုပဲလာပြီးတော့မှအားကိုးလို့ရှိရတော့ကျွန်တော်တို့တော်တော်ပို့ပြီးတော့အားကောင်းတယ်ပေါ့ကျွန်တော်မြင်တာ။ဟိုတို့တော့အားလုံးပူးပေါင်းပြီးတော့တပါတီထဲဖြစ်နိုင်လို့ရှိရတော့ဘောပို့ပြီးတော့ကောင်းတာပေါ့ကျွန်တော်တို့လည်းအဲ့လိုပဲဖိဖြစ်စေချင်ကျွန်တော်တို့လည်းပြောလိုက်တာပေါ့နော
်မွန်မျိုးသားပါတီနဲ့မွန်ဒီသားလုံးဆိုင်ရာဒီမိုကရေစီပါတီနှစ်ခုဟာပေါင်းစည်းရေးလှုပ်လာတာဟာ2013ခရက်ကဖြစ်ပြီးပေါင်းလိုက်အစမပြေလိုက်ဖြစ်ခဲ့တာတွေလည်းရှိခဲ့ပါတယ်ပေါင်းစည်းတာကပြည်သူတွေလိုချင်တဲ့အဖြေဖြစ်ပြီးအရင်ကခဏခဏပေါင်းပြီလို့ပြောပေမဲ့မပေါင်းနိုင်ပဲဒီတစ်ခါတကယ်ပေါင်းမယ်လို့မျှော်လင့်တယ်လို့မွန်လူငယ်ပညာရေးအဖွဲ့ကကိုတိုက်ရော့ကပြောပါတယ်
တို့ပေါင်းပါတဲ့ကျွန်တော်တို့ပြည်သူတွေလိုနေတဲ့အဖြစ်တစ်ခုပဲပေါ့နော်ဒါပေမဲ့
အဲ့ဒီအဖြေကဒီလိုမျိုးသူတို့ပေါင်းမယ်ပေါင်းမယ်လို့ပြောတာကျွန်တော်အချိန်ရင်းလည်းများပြီနှစ်ပေါင်းလည်းများပြီပေါ့နော်ဟိုအခုထိမပေါင်းနိုင်သေးဘူးပေါ့အဲ့တော့ဒီချိန်တော့ကျွန်တော်တို့ကထပ်ပြီးတော့သူတို့ပေါင်းတဲ့ဟာကဟိုပေါင်းစမှုကိုကျွန်တော်ပြန်ပြီးတော့မြင်ချင်တာပေါ့နော်ထောင်းနေမှာကျွန်တော်တို့ဒီနောက်ထပ်23ဦးကော်မတီနဲ့ပါတွေ့မဲ့အခြေအနေမျိုးဖြစ်တဲ့တော့ပေါင်းစရတဲ့အလားအလာအများကြီးဖြစ်တယ်အဲ့တော့မနေ့ကတွေ့ဆုံမှုကကျွန်တော်တို့ညှော်လင့်ချက်အများကြီးရှိတယ်ပေါ့နော
်လာမယ့်ဇူလိုင်6ရက်မော်လမြိုင်မြို့မှာမွန်ဒီတလုံးဆိုင်ရာဒီမိုကရေစီပါတီနဲ့မွန်မျိုးသားပါတီနှစ်ခုကပေါင်းစည်းရေးကော်မတီနဲ့မွန်မျိုးသားကိုယ်စားပြုပါတီဖြစ်မြောက်ရေးအဖွဲ့ကတာဝန်ရှိသူတွေပြည်ဆောင်ကြမှာဖြစ်ပါတယ်။ဒီတွေ့ဆုံပွဲဟာရလက်ကောင်းမှုအတွက်မွန်တမျိုးသားလုံးကမျှော်လင့်နေကြပြီးရလက်မကောင်းပါကဒီတစ်ခါမွန်ပါတီပေါင်းစည်းရေးဟာလည်းပါတီတစ်ခုထွက်လာပြီးမွန်လူမျိုးတွေကြားပါတီများလာဖို့ရှိနေပါတယ်ခင်ဗျာ။